အမေရိကန်ပြည်တော်စုဟာရှေ့တောင်အရှဒေသကလူထုနဲ့အတူဆက်ပြီးချက်တည်သွားမယ်ဆိုတာလာအိုနိုင်ငံမှာဒေသတွင်းကောင်းဆောင်တွေကိုသူရှင်းရှင်းလင်းလင်းပြောခဲ့တယ်လို့အမေရိကန်သမ္မတဗရာကိုဘားမားကပြောပါတယ်။လာမယ့်ဇန်နဝါရီလမှာကုန်ဆုံးမယ့်သူ့ရဲ့သမ္မတတက်တန်းတွင်အရှေ့တောင်အရှဒေသကိုဦးစားပေးသတ်မှတ်တဲ့အမေရိကန်မူဝါဒကိုသမ္မတဥပမာကအချမှတ်ကျင့်သုံးခဲ့တာပါ။သူကိုဆက်ခံမဲ့နောက်သမ္မတဟာလည်းသူလုပ်ခဲ့တာကိုဆက်လုပ်သွားမယ်လို့မျှော်လင့်နေကြောင်းသမ္မတဥပမာကပြောပါတယ်။ကုသန်းရောင်းဝယ်ရေးကုန်သွယ်ရေးနဲ့ပတ်သက်လာရင်ဒီနေရာဟာအဓိကကျပြီးဒီဈေးကွက်မှာရောင်းဝယ်လူချင်းအပြင်အစုံတစ်နှစ်အမေရိကန်မှာအလုပ်ကံတွေဖန်တီးပေးနိုင်မှာဖြစ်တယ်လို့သမ္မတဥပမာကသတင်းထုတ်တွေကိုပြောပါတယ်။အရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးဆွေးဆိုမှာသမ္မတဥပမာကအဲ့လိုပြောတာပါ။တောင်တိုးပင်လယ်မှာနေပြည်တော်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကပြောထားတဲ့ပေါ်နိုင်ငံတကာညှင်းပွားမှုဖြစ်ရှင်ရေးခုံတမာတီယုံကဇူလိုင်လမှာချထားတဲ့ဆုံးဖြတ်ချက်ရဲ့အရေးပါပုံကိုအာဆီယံအဖွဲ့အစည်းအနေနဲ့အတိအမှတ်ပြုတယ်လို့မစ္စတာဥပမာကပြောပါတယ်။ပိုင်ဆိုင်မှုညှင်းပွားနေတဲ့ဒေသတွေမှာစီးရေးတိစောက်တာမလုပ်ဘူး။ဒါမှမဟုတ်လူမနေတဲ့ကျွန်းတွေကိုသိမ်းပိုက်တာမျိုးမလုပ်ဘူးအရေးကြီးတယ်လို့လည်းသမ္မတဥပမာကပြောသွားပါတယ်။